ရခိုင်ပြည်နယ်အတွင်းဒီစစ်ကောင်စီနဲ့အရက်ခတက်တော်အေးအကြားတစ်နှစ်ကြာတိုက်ပွဲအတွင်းမှာဒီရခိုင်ပြည်နယ်တဲကမြို့နယ်၁၀ခုနဲ့ချင်းပြည်နယ်ပလောက်ဝမြို့တွေကိုအေးအေးကသိမ်းယူထားပါတယ်။ရခိုင်တိုက်ပွဲတစ်နှစ်တာကာလအတွင်းအခြေအနေတွေနဲ့ပတ်သက်လို့တော့ရန်ကုန်ကပေးပို့တဲ့သတင်းကိုနန်းလောင်ကပြောပြပါမယ်ရှင်။
ရှိခိုင်ပြည်နယ်မှာပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာ23ရက်နေ့ကတကြော့ပြန်တိုက်ပွဲတွေစတင်ဖြစ်ပွားနေတာဒီကတိအထိဖြစ်ပါတယ်။အေအေဖက်ကရှိခိုင်ပြည်နယ်ကြောက်တော်မြောက်ဦးမင်းပြားမြေပုံပုံနှကျွန်းရသိတောင်ဘူဒီတောင်တန်တွဲရံပြဲစတဲ့မြို့နယ်၁၀ခုနဲ့ချင်းပြည်နယ်ပလောဝမြို့နယ်တွေကိုသိမ်းပိုက်ထားပါတယ်။အေအေအနေနဲ့ရှိခိုင်မှာစီးအရာအောင်မြင်မှုတွေရှိနေပေမဲ့တစ်ဖက်မှာလည်းစီးပွားရေးလူမှုရေးကုံသွဲရေးစတဲ့အခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ရခိုင်အရေးလေလာသုံးသက်သူဥဖေသံဃာ VOA ကိုပြောပါတယ
်။အရှုံးပြီးတော့ပြောရရင်တော့စီးရင်ရှိဟာတော်တော့အရင်ရောက်တယ်သူဟိုပြောလို့ရတယ်။အဲတစ်ဖက်မှာကျွန်တော်တို့စစ်ပွဲတွေဆိုတော့အများအားဖြင့်ပြည်သူတွေဒုက္ခရောက်တာပေါ့။အာကုံစင်းတို့ရဲ့အဆက်မကန်မြင့်တက်တယ်။အဲပြည်သူတွေစားဝတ်နေရခက်ခဲတယ်။အဲပြီးတော့စစ်ပွဲစီးပွားရှောင်နေများတယ်။အဲပြီးတော့တခြားစီးပွားရေးလုပ်ငန်းတွေပေါ့အာရက်တန်ကုန်နဲ့မလဲပဘူးအဲ့လိုအခြေအနေမျိုးလည်းပြည်သူတွေကအာဒါအခါကြီးခါများတော့ပေါ့အာဒီအခြေအနေမှာအာဒီစစ်ကောင်စီတပ်တွေကလည်းပြည်သူကိုရေတက်စီစီစီတမန်နဲ့အဲပြစ်ခတ်တာပြီးအာသင်ကျောင်းစီယုံလမ်းတရာအာစီးရကြပေါ့အာဒါနေ့စဉ်နေ့တိုင်းလည်းနဲ့ပြစ်ခတ်နေရရှိတယ်အဲဒီဒီဒုက္ခတွေကိုလည်းပြည်သူတွေကအာတော်တော့ကိုဟိုဒုက္ခရောက်နေကြတာပေါ့မျိုးစုံပေါ့
အေဖက်ကတိမ့်ပိုက်ထားတဲ့မြို့နယ်တွေမှာလည်းစစ်ပွဲကြောင့်ကြေးရွာတွေမိလောင်ပျက်စီးသွားတာရှိသလိုမြို့ပေါ်အဆောက်အဦအတော်များများလည်းတိုက်ပွဲအတွင်းပျက်စီးမှုတွေရှိခဲ့ပါတယ်။တချို့မြို့နယ်တွေဆိုရင်လုံးဝဆူဆူဝါးဝါးပျက်စီးသွားတယ်လို့ရခိုင်ဒေသခံတို့ဖြစ်တဲ့ကိုကျော်ချစ်ကပြောပါတယ
်။ဒီမြို့သိမ်းတိုက်ပွဲတွေဆင်နွှဲနေတာတွေအပြင်တခြားဒီတိုက်ပွဲပြင်းထန်မှုတွေအရှင်နေတယ်မှာဒီစစ်ကောင်စီကလည်းအတူလေးဒါဒီတိုက်ပွဲကိုခုခံတာပေါ့နော်ခုခံတဲ့အနေထားမှာဒီလေကြောင်းပိမဲ့လေကြောင်းပိခဲမှုတွေဒါကြည့်ရောမိချုံမှုတွေအဲ့လိုမျိုးအခြေအနေရှိခဲ့တဲ့ခါကြတော့တချို့မျိုးတွေဆိုရင်လုံးလုံးကြီးတက်စီတော်တဲ့အနေထားကိုတွေ့ရတယ်ပေါ့နော်
တိုက်ပွဲစတင်ခဲ့တဲ့နေ့ကနေအခုချိန်ထိစစ်ကောင်စီဘက်ကရခိုင်ပြည်နယ်တွင်ကုံစီစီစဉ်မှုတွေနဲ့ခီးတွာလာမှုတွေကိုပိတ်ဆို့ထားတယ်လို့ဖုန်းအင်တာနက်နဲ့လျှက်စစ်မီးတွေကိုလည်းဒီကနေ့အထိဖြတ်တောက်ထားပါတယ်။ဒါကြောင့်လဲရခိုင်ပြည်နယ်တွင်အခြေခံစားတောက်ကုံ၊ဆေးဝါး73စီတွေနဲ့အလုပ်ခန့်ခွင်လန်းတွေလည်းရှပ်ပါနေတယ်လို့ဗန်လုံငန်းတွေလည်းရပ်တန့်နေတာကြောင့်ငွေသားရှပ်ပါမှုပြဿနာတွေနဲ့ပါရင်ဆိုင်နေကြတာပါ။အေးတိမ့်ပိုက်ထားတဲ့ရခိုင်မြောက်ပိုင်းကမြို့နယ်တစ်ခုမှာနေထိုင်တဲ့မှန်းနှင်းတွေကတော့စာဝတ်နေရေးခက်ခဲတာကိုရင်ဆိုင်ဖြစ်ရှင်းနိုင်ပေမဲ့လို့စစ်ကောင်စီရဲ့လေကြောင်းအာဏာကိုတော့နေ့တိုင်းစိုးရိမ်နေရတယ်လို့ပြောပါတယ
်။တိုက်ပွဲတွေပါလည်းမရှိတော့ဘူးစီးပွားရေးတွေပါလည်းကျတဲနေတယ်ဆိုရင်တောင်ဟိုအစီအပြေတို့ရုံးကဲပြီးတော့ဟိုနေထိုင်လို့ရတယ်ဆိုပေမဲ့ဒီလေကြောင်းအင်ဒီယန်ကကြောက်လို့ရှိရင်ဟိုပူဆိုးနေတယ်ဘုံတော့လက်ရှိမှာဒီစစ်ကောင်စီကနေပြီးတော့လေကြောင်းတိုက်ခိုက်မှုတွေအများကြီးလုပ်နေတယ်ဆိုတော့ဟိုလိုပြမယ်ဒီကာလာကိုပေါ်တော့ဒီအခက်ခဲတွေစောင်းဝင်းနေရဲ့ခက်ခဲမှုတွေအပြင်ဒီလေကြောင်းအင်ဒီယိုကိုပါကြောက်ကြောက်နဲ့နဲ့ဒီဖြစ်တဲ့နေရာတွေအပိုင်းတွေရှိတယ်ပေါ့နော
်ရခိုင်ပြည်နယ်မှာတိုက်ပွဲကာလာတနေ့အတွင်းလက်နက်ကြီးကြီးကျယ်ရောက်ပောက်ကွဲတာတွေစစ်ကောင်စီလေကြောင်းကပစ်ခတ်မှုတွေကြောင့်အရက်သား1500ကျော်ထိခိုက်သေးဆုံးခဲ့ရတယ်လို့ရခိုင်အခြေစိုက် Development Media Group DMG တင်းဟာနာကကောက်ယူထားတဲ့စီးမံဖော်ပြထားပါတယ်ဒီစီဟာ DMG ကလှလမ်းမီတဲ့လောက်ကောက်ယူထားတဲ့စင်းသားဖြစ်ပြီးမြေပြင်မှာတိထက်ပိုများနိုင်တယ်လို့လည်းဖော်ပြထားပါတယ်။လက်ရှိမှာလည်းရခိုင်ပြည်နယ်မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေတာကြောင့်အရက်သားဒေသမှုတွေတိုးလာနေတယ်လို့ဒေသခံ9သိန်းနီးပါးအိုးအိမ်ဆုံးွားနေရဆဲဖြစ်တယ်လို့စစ်ဘေးဒုက္ခသည်အရေးကူညီဆောင်ရွက်ပေးနေသူတွေကပြောပါတယ်။ဒါအပြင်မြန်မာနိုင်ငံမှာ2023-24အချက်အလက်ကောက်ယူမှုတွေအရရခိုင်ပြည်နယ်ရဲ့စီးပွားရေးဟာလက်ပတ်မှုလုံးဝမရှိတဲ့လောက်နေပါဖြစ်နေတာကြောင့်ဒေသခံ2,000ကျော်အငတ်ပေးဆိုင်မဲ့အာဏာရှိနေတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံးလက်ထောက်ပြောခွင့်ရ Stephanie Tremblay ကနယူးယောက်မြို့ကုလရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်